ဂါဇာမြောက်ပိုင်းကဥယျာဉ်စွန့်ခွာပါလက်စတိုင်းတွေနေနေကြတဲ့ငါးတအဆောက်အဦးကိုအစ္စရေးကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ60သေဆုံးခဲ့တယ်လို့ဟားမတ်စ်အဖွဲ့ရဲ့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သေဆုံးလူတဝက်ကျော်ကအမျိုးသမီးတွေနဲ့ကလေးတွေဖြစ်တယ်လို့လည်းဆိုပါတယ်။တနည်းကျော်စစ်ဖြစ်ခဲ့ပြီးတဲ့နောက်အဖွဲ့ငယ်လေးတွေအဖြစ်ပြန်လည်စုစည်းလာတဲ့ဟားမတ်စ်အဖွဲ့တွေကိုအဓိကထားပြီးတိုက်တယ်လို့အစ္စရေးကပြောပါတယ်။လူငယ်တဲ့ရဲတပ်တပအနည်းငယ်အတွက်မှာဂါဇာမြောက်ပိုင်းကိုအစ္စရေးကပို့ပြီးတိုက်ခိုက်လာခဲ့တာပါခုလိုဂါဇာမြောက်ပိုင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်လာတဲ့အတွက်ဆိုးဝါးနေပြီးဖြစ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီအတွက်ပို့ပြီးရတမေးစရာဖြစ်နေရပါတယ်လက်ဘနိုမှာတော့အစ္စရေးကပြီးခဲ့တဲ့လတုန်းကလေကြောင်းကနေတိုက်ခိုက်ခဲ့လို့တေဆုံသွားခဲ့တဲ့ခေါင်းဆောင်ဟာဆန်နက်ဆရဲလာရဲ့နေရာမှာရှိတ်နိုင်ကတ်ဆမ်ကိုခေါင်းဆောင်တဲ့အဖြစ်အင်္ဂါနေ့မှာရွေးချယ်လိုက်ကြတယ်လို့ဟက်စ်ဘိုလာအဖွဲ့ကပြောပါတယ်အော်မောယာဒီတီနက်ဆရဲလာရဲ့မူဝါဒတွေကိုဆက်လက်ကျင့်သုံးသွားမယ်လို့ဟက်စ်ဘိုလာအဖွဲ့ကဆိုပါတယ်အစ္စရေးကလမ်ဘလိုမှာနေခင်းဒုံးကျည်နဲ့တိုက်ခိုက်ခဲ့ရမှာကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ကအော်စတြေးလျစစ်သား၈ယောက်ဟာအနည်းငယ်အနာတရဖြစ်ခဲ့ကြတယ်လို့အော်စတြေးလျကာကွယ်ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမိုက်ကယ်ဘောကအက်စ်လူမှုစာမျက်နှာမှာပြောပါတယ်